နေစရာအိမ်မြကွာမှာအခုမေမှာစစ်အာဏာသိမ်းတာရက်တရပြည့်သွားပြီး2008မေရုံးကကြုံရတဲ့နာဂစ်ဆိုက်ကလုန်းမုန်တိုင်းတန်သိမ်းခဲ့တာကတော့13နှစ်ပြည့်မြောက်သွားပါပြီ။နိုင်ငံတစ်နိုင်ငံမှာနိုင်ငံရေးပြည့်ရင်ခေါင်းဆောင်ခေါင်းအောင်နိုင်ငံရေးစနစ်ကောင်းတဲ့တက်ညီလက်ညီအာသွန်ခွန်ဆိုင်ကြိုးပမ်းနိုင်တဲ့အခါတိုင်းပြည်နလန်ပြန့်ထူနိုင်ပါတယ်။ဒုတိယကမ္ဘာစစ်မှာအနုမြူဘုံတန်သင့်ဂျပန်နိုင်ငံဟာပြာပုံဘဝကနေရုန်းထပြီးထိတ်တန့်တဲ့နိုင်ငံဖြစ်လာတာကလည်းဥပမာတစ်ခုဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးပြက်လို့စ조사ရင်စ조사သလောက်တိုင်းပြည်ပြန်ကောင်းလာနိုင်ပေမဲ့နိုင်ငံတစ်နိုင်ငံမှာတဘာဝပတ်ဝန်းကျင်ပျက်စီးသွားရင်နှစ်ပေါင်းများစွာအချိန်ပေးပြုပြင်ရင်တောင်ငကိုနေထားပြန်မရနိုင်တော့တဲ့အခြေအနေမျိုးလည်းရှိပါတယ်။လွယ်အောင်ပြောရရင်ကချင်ပြည်နယ်ကဆူရှုံသွားတဲ့တစ်တော်တွေကိုငကိုအတိုင်းမဟုတ်တာတောင်ပြန်အစားထိုးစိုက်ပျိုးနိုင်ပေမဲ့ကချင်ပြည်နယ်ကကြောက်စင်းတောင်တွေကိုငကိုကရှိတဲ့အတိုင်းပြန်အစားထိုးလို့မရတော့တဲ့အတွက်ပြန်အစားထိုးနိုင်တဲ့သဘာဝတယံဇာတဆူရှုံမှုနဲ့ပြန်အစားထိုးလို့မရတဲ့တယံဇာတဆူရှုံမှုနှစ်မျိုးရှိတယ်လို့လေ့လာသူတွေကသတ်မှတ်ပါတယ်။ဒါကြောင့်လဲတစ်တော်ပြုစုပြိုးထောင်ရေးတွေလုပ်တဲ့အခါတောင်ပေါ်ကတောတွေသာမကဒီရောတွေကိုပါပြိုးထောင်ကြပါတယ်။ဒီရောတွေအရေးကြီးတာကို2008နာဂစ်ဆိုက်ကလုန်းမုန်တိုင်းကသက်သေထင်ရှားပြပြီးလဲဖြစ်ပါတယ်။ဧရီမြို့ပါချုံမော်ဒေသကဒီရောတွေအလုံးမင်းခုတ်ထွေမခံရရင်နာဂစ်ဆိုက်ကလုန်းမုန်တိုင်းကြောင့်အပျက်စီးအဆုံးရှုံးအသေးပြောက်ကဒီလောက်မများနိုင်ဘူးလို့တုံ့တက်ကြပါတယ်။ဒါနဲ့ပတ်သက်ပြီးဘိုကလေးမြို့နယ်မိမလာကျုံဘေးမဲ့တောမှာရှိတဲ့ဒီရောကြောင့်သက်သာရရတဲ့ကြောင့် World View International ကစီမံချက်ညွှန်ကြားရေးမှူးဒီရောပညာရှင်ဦးဝင်းမောင်ကပြောပြပါတယ်
။သို့သောရောခံရတာတော့နာဂစ်မှာအများကြီးသက်သေပြခဲ့ပြီးပြီ။မေမလာကျွန်းရဲ့ရှိပဲအချမ်းဆိုရင်လူသေးတာမရှိတော့ပဲမေမလာကျွန်းရဲ့ဒီအနောက်ဖက်ချမ်းဆိုရင်ဒါအများကြီးသေသွားကြတာလေအဲ့လိုဖြစ်ခဲ့လို့အဲ့ဒီအပေါ်မှာဒေသခံပြည်သူတွေကနားလေသဘောပေါက်ကြသွားပြီလားဆိုတော့နာကင်းဖြစ်ပြီးသားလို့တော့နားလေသဘောပေါက်တယ်ဗျ
ကွယ်လွန်မှုသစ်တော်ပညာရှင်ကြီးဦးဆိုရင်ဒီရတော်တွေပြန်ပြုစုပြိုးထောင်ဖို့အပတ်တကုကြိုးပမ်းခဲ့သလိုဒီရတော်ပညာရှင်ဦးဝင်းမောင်တာဝန်ထမ်းဆောင်နေတဲ့ World View International လို့အဖွဲ့အစည်းတွေကလည်းဒီရတော်ပြိုးထောင်ရေးလုပ်ငန်းတွေလုပ်နေတာပါ World View International ဟာနော်ဝေးနိုင်ငံမှာအခြေစိုက်ပြီး2012ကစလို့ဒီရတော်ပြိုးထောင်ရင်ကမ္ဘာရာသီဥတုကြောင်းလဲမှုကုစားနိုင်မှုတစ်ဖက်တစ်လမ်းကပါဝင်ပံ့ပိုးနေပါတယ်ဒီရောပြုစုပြိုးထောင်တဲ့လူတွေအဖွဲ့အစည်းတွေရှိလဲတင်းနာရီတိုင်းမှာဒီရောတွေကိုမိသွေးအဖြစ်အသွင်ပြောင်းနေတယ်လို့ဒေသဖွံ့ဖြိုးရေးနဲ့သဘာဝပတ်ဝန်းကျင်တာယာရေးဆောင်ရွက်နေတဲ့ဦးစော်သူရကပြောပါတယ
်အရင်တော့ကျွန်တော်တို့ရန်ကုန်မှာပုဂလိမိသွေးဆိုနာမည်ကြီးပါတယ်ဒီမှာအခုနောက်ပိုင်းမှာပိတ်မိသွေးဆိုအရင်နာမည်ကြီးပါတယ်ပုဂလိဘက်ကတော့နာခဲ့ဖြစ်ပြီးတော့ဒီရောတွေမရှိလို့ပြဿနာတက်သွားပြီးတဲ့အချိန်ကစပြီးတော့ကျွန်တော်တို့ပဲတွေရောက်လာပြီးတော့မှအကြီးကျယ်ခုတ်ပါတယ်တစ်နှစ်ကိုတန်9000လောက်မိသွေးတန်9000ပါ
ဦးဝင်းမောင်ကဒါကိုမငင်းမိမဲ့ပြန်ဆိုင်ပြိုးနိုင်တဲ့အတွက်အောင်မြင်တဲ့ဒီရောတွေရှိတယ်လို့ပြောပါတယ်
။တချို့နေရာတွေကတော့မိမိဖုတ်တဲ့ပြဿနာတွေကအနည်းနဲ့အများတော့ဖြစ်လိမ့်မယ်ဆိုတာတော့သိကြပါတယ်ဗျ။ဒါပေမဲ့လည်းပုံပြင်းတို့လိုနေရာမျိုးနောက်တစ်ခါပြိမျိုးနယ်လိုဟာမျိုးတွေဆိုရင်အများကြီးသူတို့ပြန်ဆိုင်နေပြီဗျ။ပုံပြင်းဆိုရင်ဒါအောင်မြင်တယ်ဆိုက်ခင်းတယ်လေ။
World View International ဟာကမ္ဘာကြီးပူနွေးမှုကိုတိုက်ဖြတ်နေပြီးအထူးသဖြင့်ကုန်းနဲ့ရေစပ်မှာပေါက်ရောက်တဲ့ဒီရောပြုစုပြိုးထောင်ရေးကိုဇောင်းပေးပါတယ်။ကန်ဆာတွေမှာပေါက်ရောက်တဲ့ဒီရောဟာရာသီဥတုပြန်ကောင်းမွန်ဖို့နဲ့တဘာဝထိန်းသိမ်းရေးအတွက်အရေးပါပြီးဇီဝမျိုးစုံမျိုးဝဲတွေမျိုးမပြောက်အောင်ထိန်းပါတယ်။သမင်မွေးရင်ကြားစားရင်ဆူရိုးအတိုင်းဒီရောတွေပြိုးထောင်လိုက်ဒေသခံတွေကခုတ်လိုက်မဖြစ်ရအောင်လဲစီမံရပါတယ်
။ဒေသခံတွေရဲ့လူမှုဘဝမချင်းရဲ့နံပါတ်မှုကိုတစ်ဖက်တစ်လမ်းကမဖြစ်ရှင်းနိုင်ရင်ကျွန်တော်တို့ဒီတော့တွေကိုထိန်းသိမ်းတောက်လျှောက်ဖို့ဆိုတာမဖြစ်နိုင်ဘူး။ဒါကြောင့်မို့တစ်ဖက်တစ်လမ်းကသူတို့တွေရဲ့ငွေတူတက်လာစီရေးအတွက်လည်းထက်ကဆောင်ရွက်တာပေါ့။ရွာကလူတွေကိုပဲ cash for work လို့အသွင်မျိုးနဲ့ကျွန်တော်တို့ကခိုင်းလိုက်ခြင်းအပြင်ရွာကလူတွေကဝင်ငွေရသွားမယ်။နံပါတ်နှစ်ကသူတို့ကိုယ်တိုင်စက်ရတာဖြစ်တဲ့အတွက်ဒီနည်းစနစ်ကိုသူတို့နားလည်သွားမယ်၊ကျွမ်းကျင်သွားမယ
်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တဲ့အတွက်နိုင်ငံမတည်မငြိမ်ဖြစ်ပေမဲ့ခုမေလာဟာဒီရောပြန်ပြိုးထောင်မှုမျိုးစိချတဲ့အချိန်မို့စီမံချက်အတိုင်းဆောင်ရွက်နေတယ်လို့လဲဒီရောပညာရှင်ဦးဝင်းမောင်ကပြောပါတယ်ရှင်